2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့အတွက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းမလားမဲမတမာမှုကျူးလွန်ခဲ့သူတွေကိုအရေးယူမလားစဉ်းစားဆောင်ရွက်တော့မယ့်အကြောင်းစစ်အုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ကြည့
်ကြရအောင်ဒီလက်နေစစ်ပြီးမှာဖြစ်တဲ့ဆောင်ရွက်တဲ့ဆောင်ရွက်တဲ့ဆက်တဲ့ဆောင်ရွက်ဖြစ်ပါ။အဲ့ဒီတော့
နေပြည်တော်မှာကျင်းပတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံတဲ့အစည်းအဝေးမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစိုးသိန်းကပြောသွားတာပါ။နိုင်ငံတော် NLD ပါတီယုံတွေကိုဝင်ရောက်ရှာဖွေတာအဖွဲ့ဝင်တွေကိုဖမ်းဆီးအရေးယူတာတွေရှိပေမဲ့ပါတီယုံတွေကိုတော့ခုချိန်ထိပြေပင်ခြင်းမရှိသေးပါဘူး။ပါတီဝင်အတော်များများကတော့ထွက်ပြေးသိမ်းရှောင်နေပါတယ်။ရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်ဟာဖေဗရူလာ3ရက်စစ်တပ်ကအာဏာရယူရမှာအဓိကအကြောင်းပြချက်ဖြစ်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းကဒီအကြောင်းပြချက်ကိုလက်မခံသလို NLD ပါတီဝင်တွေကလည်းဒီဆွဆွဲချက်ကိုညှင်းပယ်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲရွေးကောက်ပွဲကိုလေ့လာဆောင်ကြည့်ခဲ့တဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ ANFARA က2020ရွေးကောက်ပွဲဟာမြန်မာပြည်သူ့ဆန္ဒကိုထင်ရှားတဲ့ရွေးကောက်ပွဲဖြစ်တဲ့အကြောင်းမဲမတမာမှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့အာဏာသိမ်းတာကကြိုးကြောင်းခိုင်လုံမှုမရှိဘူးလို့သူတို့ရဲ့လေ့လာတွေ့ချက်တွေကိုထုတ်ပြန်ခဲ့ပါတယ်။